အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာဇန်နဝါရီလ20ရက်နေ့ကျရင်ကျန်းသစ်စာကျင်းဆိုပြီးတာနဲ့ရွေးကောက်ခံသမ္မတဂျိုဘိုင်ဒန်ဟာအမေရိကန်ရဲ့သမ္မတတည်ထူအဖြစ်စတင်တာဝန်ယူမှာပါရာထူးတာဝန်ပြည်ဆောင်သောမဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေဒီလအစောပိုင်းကလွှတ်တော်အဆောက်အုံထဲဝင်ရောက်ဆင်းနှင်းခဲ့တဲ့ဖြစ်ရပ်နောက်ပိုင်းအမေရိကန်မှာဆိုးရတဲ့ကွဲပြားမှုတွေနဲ့ရင်ဆိုင်နေရပေမဲ့မကြာခင်စီလုံးညှို့ညွတ်လာမယ်လို့မျှော်မှန်းနေကြတာပါမိုက်ကိုဆော်လီဗန်တင်ပြပို့ထားတာကိုကျွန်မအနောက်လောက်ဆက်ပြီးတင်ပြသွားပါမယ်အမေရိကန်ပြည်ထောင်စုမှာလင်းနဲ့တချိန်ကျင်းပတဲ့နိုင်ငံရဲ့အရေးအကြီးဆုံးအခမ်းအနားတစ်ခုဖြစ်တဲ့သမရကျန်းသစ်စာကျင်းဆိုပွဲအတွက်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါပြီ။ပြည်တွင်းစစ်ကာလနောက်ပိုင်းလူမြင်ကွင်းကနေပျောက်ကွယ်နေတဲ့စစ်ဖက်တပ်ဖွဲ့ဝင်တွေကိုလည်းဝါရှင်တန်မှာတွေ့မြင်နေရပါတယ်။အောက်လွှတ်တော်ကလည်းရာထူးတာဝန်ပြည်ဆောင်သောမဲ့သမရထရမ့်ကိုဒုတိယအကြိမ်တရားစွဲဆိုဖို့ပြီးခဲ့တဲ့တစ်ပတ်မှာပဲမဲခွဲဆုံးဖြတ်ထားတာပါ။မစ္စတာဘာဒန်ရဲ့ကျန်းသစ်စာကျင်းဆိုပွဲဆောင်မှုကတော့အမေရိကယူနိုက်တက်အမေရိကန်စီလုံးညညရေးဖြစ်ပါတယ်။တည်ရင်မှန်းချက်ပြည့်မီဖို့စိန်ခေါ်မှုတွေတော့ရှိပါတယ်။ကျန်းသစ်စာကျင်းဆိုပွဲလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးအရန်တပ်ဖွဲ့ဝင်2000ခွဲလောက်ဝါရှင်တန်ကိုရောက်နေကြတာပါ။လွှတ်တော်ရဲတပ်ဖွဲ့အကြီးအကဲဟောင်းဒဲရစ်ဂိနာကတော့လုံခြုံရေးအခြေအနေစိတ်ချရပါတယ်လို့ VOA ကိုအခုလိုပြောပါတယ်။
The planning for that has been going on for over a year as it was
when I was starting to build the new yard to be finished and ready to be used. This building that you have been working on. The building is built by the FBI and the Federal Bureau of Investigation. The buildings are now being used for research purposes. The building is now being used for research purposes. American nation has been working on the building of the new building for a long time. So we are very happy to be able to do this.
ကယောဂါကလာအတွင်းကျင်းပတဲ့ဒီအခမ်းအနားဘေးကင်းလုံခြုံမှုရှိဖို့အပြင်ယောဂါမကူဆန်နိုင်အောင်လဲလူတွေခက်ခွက်ခွာနေရာချထားဖို့အစီအစဉ်ထားတာပါ။အောင်ပွဲရအခမ်းအနားအတော်များများကိုလဲအွန်လိုင်းကနေပဲကျင်းပမှာပါ။ကဘာကျော်ရုပ်ရှင်မင်းသားကြီးတောင်ဖန်အခမ်းအနားမှုဖြစ်တာဝန်ယူမဲ့အခမ်းအနားတစ်ခုမှာတော့လေဒီဂဂါနဲ့ဂျနီဖာလိုပက်စ်တို့လိုနာမည်ကြီးအနုပညာရှင်တွေဖျော်ဖြေတင်ဆက်ကြမှာဖြစ်ပါတယ်။ဒီကလာအတွင်းဝါရှင်တန်မြို့ရဲကနေရအတော်များများကိုတော့ပိတ်ထားမှာဖြစ်ပါတယ်။ကျန်းသစ်စာကျင်းဆိုပွဲအတွက်လာရောက်တတ်ကြတဲ့ထောင်ထောင်ချီတဲ့လူတွေကိုကူစားပြုတဲ့အနေနဲ့ဆိုပြီးနိုင်ငံတော်အလံတို့ကိုလည်းလွှင့်ထူထားကြတာပါ။ပြည်နယ်မြို့တော်တွေမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့အတွက်ပြည်နယ်90မှာရှိတဲ့လွှတ်တော်အဆောက်အုံတွေကိုလည်းလုံခြုံရေးတွေတွန်းမြင့်ချထားရတာပါ။လက်တလောကောက်ယူထားတဲ့လူလူသဘောထားစစ်တမ်းတွေအရအမေရိကန်ပြည်သူ၄ပုံ၃ပုံလောက်လာမရက်အတွင်းအကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုစိုးရိမ်နေကြတာတွေ့ရပါတယ်။ပြည်သူတွေရဲ့လိုအပ်ချက်နဲ့ကင်းကွာနေတဲ့နိုင်ငံရေးသမားတွေကြောင့်တင်းမာမှုတွေပိုတိုးလာတယ်လို့လည်းအမျိုးသမီးတစ်ယောက်ကအခုလိုပြောပါတယ
်။ And I think that people often get really disconnected from the communities they
နိုင်ငံရေးသမားတွေကသူတို့ကိုစားပြုထားတဲ့လူမှုအတိုင်းအဝိုင်းရဲ့လိုအပ်ချက်တွေနဲ့တခါတလေလုံးဝကင်းကွာသွားတတ်ကြတယ်လို့ထင်ပါတယ်။ကျွန်မကတော့နိုင်ငံရေးစနစ်ပျက်စီးနေပြီလို့ထင်ပါတယ
်။လီယင်မယ်ရီဖြစ်ကြတဲ့လော်ရာနဲ့လင်ဒါတို့ကတော့တငယ်ချင်းတွေဖြစ်ကြပေမဲ့လည်းနိုင်ငံရေးခံယူချက်တော့ကွဲပြားကြပါတယ်။ဒါပေမဲ့လည်းသူတို့နှစ်ယောက်စလုံးသဘောတူတာတခုတော့ရှိပါတယ်။အမေရိကန်ပြည်သူပြည်သားအားလုံးစီလုံးညီညွတ်မှုရှိရမယ်ဆိုတဲ့အချက်ပ
ါ။
နေရာရင်းနဲ့သူတွေရောလက်ဝက်ဖက်ရင်းနဲ့သူတွေကပါအစွန်းရောက်လို့နေလို့သူတို့နှစ်ယောက်စလုံးကထင်မြင်ယူဆနေတာပါ။မစ္စတာဘိုင်ဒန်ရင်ဆိုင်ရမယ့်စင်ကာပူချက်တွေထဲမှာတော့ရန်လုံးနေတဲ့မြောက်ကိုရီးယားနိုင်ငံအရေးကိစ္စလည်းပါဝင်ပါတယ်။မြောက်ကိုရီးယားကလက်တလောကျင်းပခဲ့တဲ့စီးအပြအခမ်းအနားမှာလက်နက်သစ်တွေကိုအစိုးရပိုင်းရုပ်သံကနေထုတ်လင့်ပြသသွားတာပါပြည်ရင်းစင်ကိုချက်တွေထဲမှာဆိုရင်တော့ကိုဗစ်ရောဂါကူးစက်မှုတွေတချိန်ထိုးတက်လာနေတာအလုပ်လက်မဲ့ဥယျာဉ်တိုးလာနေတာနဲ့နိုင်ငံရေးအရကွဲပြားမှုတွေပါဝင်ပါတယ
် Important thing is we want to move
ကောလိပ်ပါမောက်ခသူဖြစ်တဲ့အန်ဝါဟတ်ကလည်းပြည်သူတွေရှေ့ဆက်သွားဖို့ဆန္ဒရှိနေကြပါတယ်လို့ပြောပါတယ်အမေရိကန်ပြည်သူပြည်သားအတော်များများကလည်းမစ္စတာဘာဒန်အစိုးရလက်ထက်မှာနိုင်ငံစီလုံးညီညွတ်လာဖို့အကောင်းမြင်မျှော်လင့်နေကြတာဖြစ်ပါတယ်။ကျမနိုင်ငံလောပါ